Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ28ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားပိုင်ဖြစ်သွင်းထားတဲ့ Crimea ကျွန်းဆွယ်မှာလေကြောင်းရန်ကာဝေးမစ်ဆိုင်းတွေထပ်မံပို့ဆောင်မယ့်ကြောင်းရုရှားစစ်တပ်ကပြောလိုက်ပါတယ်။ရုရှားရဲ့ထူးဆန်းစစ်ဆေးမှုကို American သမ္မတ Donald Trump ကမဖယ်ရှားနိုင်အောင်တားမြစ်မဲ့ဥပဒေမူကြမ်းကိုကန့်ကွက်ကောင်းကန့်ကွက်မယ့်အကြောင်းထက်လွတ်တော်လူများစုခေါင်းဆောင်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့အခုလ25ရက်ကတနင်္သာရီတိုင်းတဝဲကမ်းရိုးတန်းမှာ Rohingya Muslim 60ကျော်လိုက်ပါလာတဲ့ဆက်လီဒဇင်းကိုတွေ့ခဲ့လို့စစ်ဆေးမေးမြန်းပြီးနေရက်ကိုပြန်ပို့လိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။
အကျဉ်းတော်ရတော့ဒီပူပေါင်းဆောင်ရတယ်လေဒီခံပြည်နယ်ဘက်ကိုပြန်ပို့တဲ့အခါကျလို့ရှိရင်လမ်းမစားဖို့တော့ဖို့လို့အဲ့ဒါတွေအတွက်ကိုကျွန်တော်တို့ဘက်ကနေပြီးတော့မှတ်ချက
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်အောင်စုဒုဝန်ကြီးဦးစိုးအောင်ပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒါအပြင်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်သတင်းရယူနေတဲ့ VOA ဝိုင်းတော်သားတဦးနဲ့ဆက်သွယ်မေးမြန်းခြင်းနဲ့အတူ American သမ္မတ Donald Trump နဲ့တရုတ်သမ္မတဆီချင်းပင်တို့ဟာကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်လို့ G20 ဆက်မှုစိတ်ထိပ်သီးညီလာခံပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးကြဖို့ရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
ရုရှားနိုင်ငံဖြစ်သွင်းထားတဲ့ခရိုင်းမီးယားကျွန်းဆွယ်မှာလေကြောင်းရန်ကာဝေးစနစ်တွေနောက်ထပ်မစ်ဆိုင်းတုံးတွေထပ်မံပို့ဆောင်သွားမှာဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။ပင်လယ်နက်ဒေသမှာယူကရိန်းသင်္ဘော၃၀နဲ့သင်္ဘောသားတွေကိုတနင်္လာနေ့ကရုရှားတပ်ဖွဲ့တွေထိန်းသိမ်းလိုက်ပြီးတဲ့နောက်အခြေတင်ပြဿနာဖြစ်နေချိန်မှာပဲရုရှားရဲ့ကြီးညာချက်ထွက်ပေါ်လာတာပါ။ယူကရိန်းရဲ့တပ်ကစစ်သင်္ဘောတွေကိုပြင်ဆင်နေရင်းဖမ်းဆီးခံခဲ့ရတဲ့သင်္ဘောသားတွေဟာရုရှားရဲ့ပိုင်နဲ့တဲ့တရားဝင်ဝင်ရောက်လာခဲ့ကြပြီးနေကြောင်တပ်ဖွဲ့တွေရဲ့သတိပေးချက်ကိုလည်းနားမထောင်ခဲ့ဘူးလို့ရုရှားကဆွဆွထားပါတယ်။ယူကရိန်းနိုင်ငံကတော့ရုရှားရဲ့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။ဖမ်းဆီးထားတဲ့သင်္ဘောသား24ယောက်ထဲက12ယောက်ကိုတော့နှစ်လထိန်းသိမ်းထားဖို့လေခရိုင်းမီးယားဒေသကတရားရုံးတစ်ခုကမနေ့တုန်းကပဲစင်ချက်ချခဲ့ပါတယ်။ကြံသင်္ဘောသားတွေကိုတော့ဒီနေ့ရုံးထုတ်ဖို့လည်းစီစဉ်ထားတာပါ။ယူကရိန်းကတော့ဖမ်းဆီးမှုကိုတုံ့ပြန်တဲ့အနေနဲ့နေဆက်ဒေသတချို့မှာစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ရုရှားပေါ်နောက်ထပ်ပိတ်ဆို့တန်းခတ်အရေးယူမှုတွေချမှတ်ဖို့တိုက်တွန်းတဲ့ဥရောပနိုင်ငံအရေးတွေလည်းတိုးလာနေပါတယ်။ယူကရိန်းသမ္မတပထရိုပိုရိုရှန်ကိုကတော့ရုရှားနိုင်ငံကရန်လိုမှုတွေကြီးထွားလာနေချိန်မှာစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့အတွက်ကာကွယ်နိုင်စွမ်းခိုင်မာအားကောင်းလာအောင်အထောက်အကူပေးနိုင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ယူကရိန်းသမ္မတတွေနဲ့သင်္ဘောတွေကိုချက်ချင်းပြန်လွှတ်ပေးဖို့လဲယူကရိန်းသမ္မတကတောင်းဆိုထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းကစစ်အုပ်ချုပ်ရေးကြီးညာတဲ့အပေါ်စိုးရိမ်ကြောင်းပြောဆိုခဲ့တယ်လို့ယူကရိန်းရဲ့အစဉ်ချင်းမဲ့လွှတ်ရက်ကိုဟန်တာဖို့ဂျာမနီနိုင်ငံကတိုက်တွန်းလိုက်မယ်လို့မျှော်လင့်နေကြောင်းလဲဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကိုပြောဆိုထားပါတယ်။
American ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mississippi ရဲ့အထက်လွှတ်တော်အမတ်နေရာအတွက်အကျိတ်နဲ့ရှင်ပြန်ခဲ့တာမှာ Republican ကိုယ်စားလှယ် Cindy Haynesmith ကအနိုင်ရသွားပါတယ်။ Haynesmith ကမဲရလ54ရာခိုင်နှုန်းနဲ့ Democrat ကိုယ်စားလှယ် Mike Espio အင်္ဂါနေ့ကအနိုင်ရသွားတာပါ။တရားပွဲဟာ Conservative တို့ရဲ့ Santa Fe တွေအနိုင်ရလိုက်တဲ့ပွဲဖြစ်ပြီးအဲ့ဒီ Santa Fe တွေကို Washington ကိုယူဆောင်သွားမယ်လို့သူကိုထောက်ခံသူတွေကို Haynesmith ကသတိပေးပြောဆိုသွားတာပါ။ဒီရွေးကောက်ပွဲက2018လွတ်တော်ရွေးကောက်ပွဲရဲ့နောက်ဆုံးပွဲပါ။ဒါပေမဲ့လာမယ့် January လမှာလွတ်တော်စီဝေရပြန်ဆိုင်ရင်တော့အထက်လွတ်တော်နေရာအများစုအတွက် Republican တို့က53နေရာနဲ့အများစုထိန်းချုပ်ထားမှဖြစ်ပြီး Democrat တို့ကတော့အမတ်နေရာ49နေရာမှအနိုင်ရထားတာပါလက်ရှိမှာတော့အထက်လွတ်တော်မှာ Democrat တို့က49နေရာနဲ့ Republican တို့က53နေရာအတီးတီးရှိနေတာပါအောက်လွတ်တော်နေရာအများစုကိုတော့ရှစ်နှစ်အတွင်းပထမဆုံးအနေနဲ့ Democrat တို့ကထိန်းချုပ်လိုက်ပါတယ်နိုဝင်ဘာလ6ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာ Democrat တို့ကအမတ်နေရာ38နေရာအနိုင်ရခဲ့တာဖြစ်ပြီးရလထွက်မလာသေးတဲ့အခြေအနေဖြစ်နေတဲ့အမတ်နေရာ2နေရာကျန်နေပါသေးတယ်အခုအနိုင်ရလိုက်တဲ့ Haynesmith ဟာကျမ်းမာရေးကြောင်ရထူးကအနားယူသွားတဲ့ Ted Cohen ရဲ့လက်ကျန်သက်တမ်း2နှစ်အတွက်တာဝန်ထမ်းဆောင်ရမှာပါ2020ရောက်ရင်တော့ဒီနေရာအတွက်တစ်ခါပြန်ပြီးတော့ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်
။ American Motor Car လုပ်ငန်းကြီးတစ်ခုဖြစ်တဲ့ General Motors GM ကမြောက်အမေရိကတိုက်မှာရှိတဲ့စိတ်အုံတော်များကိုပိတ်ပစ်ပြီးအလုပ်သမား14,000လောက်ကိုအလုပ်ဖြုတ်မဲ့အကြောင်းကြေညာလိုက်ပြီးနောက်တစ်ရက်မှာပဲအစိုးရကကုမ္ပဏီကိုပေးရနေတဲ့ထောက်ပံ့တွေဖြတ်တောက်ဖို့သမ္မတ Donald Trump ကချင်းချောက်လိုက်ပါတယ်။လက်စစ်ကထောက်လုပ်မှုပါဝင် GM ကုမ္ပဏီကိုပေးနေတဲ့အထောက်ပံ့တွေအားလုံးကိုဖြတ်တောက်ဖို့စဉ်းစားနေတဲ့အကြောင်းသမ္မတက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။သမ္မတကမနေ့တုန်းကမှတ်ချက်ပေးလိုက်ပြီးနောက်မှာပဲကုမ္ပဏီရဲ့ရှယ်ယာဈေးတွေလည်း 3.5 ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။ G GM ရဲ့တရားဝင်ကြေညာချက်မှာတော့ကုမ္ပဏီတစ်ခုလုံးပြုဝင်ပြောင်းလဲအစီအစဉ်ဒစိတစ်ပိုင်းအဖြစ်လက်စစ်ကထုတ်လုပ်မှုမှာဦးစားပေးရင်းနှီးမြှုပ်နှံမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါလက်စစ်ကဝယ်ယူသူတွေကိုအမေရိကန်ပြည်ထောင်စုဘုဆွေရကဒေါ်လာ8500အခွန်သက်သာဝင်ပေးထားပါတယ်ကားလုပ်ငန်းတွေအနေနဲ့ကတော့သတ်မှတ်ချက်နဲ့ကန့်ညီတဲ့လက်စစ်ကနှစ်သိန်းကျော်ရောင်းချနိုင်မှအခွန်သက်သာဝင်ပေးဖို့လဲကန့်သတ်ထားတာပါကန့်သတ်ချက်ကိုရုပ်သိမ်းပေးဖို့ကားထုတ်လွှင့်လုံးထုတ်လို့ရည်လုံငန်းတွေကကွန်ကရစ်လုပ်လှော်မှာအပြင်းထန်စီးယုံနေတဲ့အချိန်မှာပဲ GM ကုမ္ပဏီကဒီနှစ်မကုန်ပင်မှာပဲတတ်မှတ်ချက်ပြစ်မိဖို့လဲရည်မှန်းထားတာဖြစ်ပါတယ
်အထူးစုံစမ်းရေးမှူး Robert Mueller ကိုသမ္မတ Donald Trump ကအလုပ်ကထုတ်မပြစ်နိုင်အောင်ဟန်တာမဲ့မူကြံကိုသူ့အနေနဲ့ဟန်တာရာမျိုးလှုပ်ကောင်းလုပ်မယ်လို့ Republican အထက်လွှတ်တော်ကောင်ဆောင် Mitch McConnell ကပြောပါတယ်အဲ့ဒီမူကြံကိုမဲခွဲအတည်ပြုရဲ့အတွက် Democrat တွေနဲ့ Republican တွေရောပါဝင်နေတဲ့ကြိုးပမ်းချက်တွေဟာပြဿနာကိုလိုက်ရှာနေတာဖြစ်တယ်လို့သတင်းထောက်တွေကိုအင်္ဂါနေ့ကပြောဆိုခဲ့တာပါ Robert Mueller ကိုသမ္မတ Trump ကအလုပ်ဖျက်ပစ်မှာမဟုတ်သလိုဒီနှစ်အတွင်းလွှတ်တော်အနေနဲ့အပြစ်သက်လုပ်ကိုင်စရာတွေအတော်များများရှိနေတဲ့အတွက်မေမေရရရလတ်တွေထွက်လာမှာမဟုတ်တဲ့ကိစ္စနဲ့အချိန်ကုန်ကမဟုတ်အချိန်ကုန်ခံမှာမဟုတ်ဘူးလို့ Mitch McConnell ကပြောပါတယ်။အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်လည်းဖြစ်ရာထူးကအနားယူရမယ့် Arizona ပြည်နယ် Republican အမတ် Jeff Flake ကတော့မူလာကိုအလုပ်မဖြုတ်နိုင်အောင်ပြဋ္ဌာန်းထားတဲ့အဲ့ဒီမူကြမ်းကိုလွှတ်တော်တစ်ခုလုံးမှာမဲခွဲအတည်ပြုနိုင်ရေးအတွက် McConnell ကခွင့်မပြုဘူးဆိုရင်သမ္မတ Trump ကရွေးချယ်ထားတဲ့တရားသူကြီးကိုထောက်ခံမှုမပေးဘဲကန့်ကွက်သွားမယ်လို့ချိန်ချောက်ပြောဆိုထားပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နီကာရာဂွားနိုင်ငံမှာဆန္ဒပြသူတွေထိခိုက်သေးတဲ့အထိနှိမ်နင်းမှုတွေနဲ့ဆက်နွယ်တယ်ဆိုပြီးသမ္မတကတော်လည်းဖြစ်ဒုတိယသမ္မတလည်းဖြစ်တဲ့ Rosario Morello အပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်ဆန္ဒပြသူတွေကိုတွတ်ထွက်တမ်းရုံနှိမ်နင်းမှုတွေအပြစ်မဲ့နီကာရာဂွားပြည်သူယာနဲ့ချီသေးချေပြီးတိုက်ပစ်စည်းဝါးကိုဖျက်ဆီးခဲ့တဲ့အချင်းပြက်ချက်ဆမှုတွေအတွက်သမ္မတဒန်နီယယ်အော်တေဂါအစိုးရမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့အကြောင်းလဲဗန်နိုင်းဝန်ကြီးစတီဗင်မနူချင်ကမနေ့ကတံခတ်မှုတွေကိုကြေညာရမှာပြောဆိုလိုက်တာပါနီကာရာဂွားသမ္မတရဲ့အမျိုးသားလူညွန့်ရေးအကြံပေးနက်စတာမွန်ကာရာကိုလည်းအမေရိကန်ကပိတ်ဆို့တံခတ်အရေးယူခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေနဲ့လုပ်ငန်းတွေအနေနဲ့တံခတ်ခံရတဲ့စီးပွားမှာပါဝင်သူတွေနဲ့စီးပွားပတ်ဆက်လုပ်ကိုင်ခွင့်ရှိမှာမဟုတ်သလိုတံခတ်ခံရသူတွေအမေရိကန်မှာပိုင်ဆိုင်မှုတွေရှိရဆိုရင်လည်းထိန်းချုပ်ခံရမှာပါ။နီကာရာဂွားနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုအပြင်းထန်နှိမ်နင်းမှုတွေကြောင့်အပြည်လက်ကဆက်လို့တည်ဆုံသူ300ကျော်ထိရှိတဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကလည်းပြောဆိုထားကြပါတယ်။အစိုးရကတော့တည်ဆုံသူအ ਨੇ ချင်းသာရှိတဲ့အကြောင်းပြောဆိုထားကြတာပါ။တိုက်ခိုက်နေကတော့အာနာရှင်အောင်အနက်စတစီယိုဆိုမိုဇာကို1989ခုနှစ်ကရာထူးကဖယ်ရှားပြီးအာနာရလာခဲ့တဲ့သမရအိုတေဂါကိုလည်းအာနာရှင်ဖြစ်လာနေတဲ့အကြောင်းပြောဆိုထားကြပါတယ်။တိုက်ခိုက်နေကရွေးကောက်ပွဲတွေအချိန်ဆော့ပြီးကျင်းပဖို့တောင်းဆိုချက်ကတော့သမရကလက်မခံပဲပယ်ချထားပါတယ်။
မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကြားဆက်သွယ်ထားတဲ့ရထားလမ်းကိုပြန်ပြီးတော့ချိတ်ဆက်အသုံးပြုနိုင်ရေးအထောက်အကူဖြစ်မဲ့လိလာဆန်စင်မှုတွေလုပ်ဖို့မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုလွှင့်ငင်းခွင့်ပြုရေးတောင်ကိုရီးယားရဲ့မြစ်တာရကန်ချက်ကိုအမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပါတယ်။အဲ့ဒီတန်ခါပိတ်ဆို့မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတာပါ။နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားဆွေးနွေးပွဲတွေအဆင်မပြေဖြစ်နေချိန်မှာပဲဒီလိုရထွက်ပေါ်လာတာပါ။ကွင်းစင်လိလာမဲ့အဖွဲ့ကတန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်ပြီးအဆိုပြုထားတဲ့ရထားလမ်းလုပ်ငန်းတော်မှာပါဝင်မှုလို့သံတမန်အတိုင်းပိုင်းက VOA ကိုရီးယားဌာနကိုပြောပါရယ်တန်ခါပိတ်ဆို့မှုမှာပါဝင်နေတဲ့ကုန်ပစ္စည်းတွေကိုပို့ဆောင်တာရောင်းချတာတွေလုပ်ချင်နေဆိုရင်အဲ့ဒီတန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမှသာဖြစ်လိမ့်မယ်လို့အဲ့ဒီသတင်းရင်းမြစ်ကဆိုပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီကတောက်ကြနေမှာတန်ခါပိတ်ဆို့မှုတွေကင်းလွတ်ခွင့်ပြုလိုက်တဲ့အတွက်ရထားလမ်းပြန်ပြီးတော့ချိတ်ဆက်အသုံးပြုဖို့တောင်နဲ့မြောက်ကိုရီးယားနိုင်ငံတို့ပူးပေါင်းပြီးတော့ဆန်းစစ်လေ့လာမှုတွေလုပ်နိုင်တော့မှာဖြစ်ပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီက2019ခုနှစ်မှာပြင်ထန်တဲ့တန်ခါပိတ်ဆို့မှုတွေချမှတ်ခဲ့တာဖြစ်ပါရယ်
ကြမ္ဘာပင်လယ်ပြင်နဲ့ပြီးခဲ့တဲ့လာရဲတုန်းကပြတ်ကျသွားတဲ့အင်ဒိုနီးရှားခီးစတဲ့လေယာဉ်မှာအန်ဒီယာကင်းအောင်တက်ဆင်ထားတဲ့အလိုလျောက်စနစ်ကြောင့်လေယာဉ်အချင်းချင်းအောက်ဆိုင်ထိုးကျခဲ့ရမှာလေယာဉ်မှုကထိချုပ်ဖို့ကြိုးစားပေမဲ့မရခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိထားပါတယ်။ Lion Air လေကြောင်းလိုင်းက Boeing 737 MAX 8အမျိုးအစားဂျက်လေယာဉ်ဟာအောက်တိုဘာ29ရက်နေ့ကဂျကာတာမြို့တော်ကနေအနီးအနားမှာရှိတဲ့ဘန်ဂါပလက်တွန်ကျွန်းကိုပြန်တမ်းပြီး မို့ထွက်ခွာပြီးတိတ်မချခင်မှာပဲပြစ်ကြရာကလေးမမလိုက်ပါသွားသူခီးရဲ189ယောက်နဲ့ဝန်ထမ်းတွေအားလုံးသေဆုံးသွားခဲ့တာပါစုံစမ်းစစ်ဆေးအစီရင်ခံစာကတွေ့ရှိချက်တွေကိုတော့ပြစ်ကြပြီးရပိုင်းတွင်ပြန်လည်ဆယ်ယူနိုင်ခဲ့တဲ့လေးရင်ပြန်တမ်းမှုမှတ်တမ်းတင်ခရိယာကအချက်လက်တွေပေါ်မှာအခြေခံထားပါတယ်လေးမှုတွေရဲ့စက္ကန့်တွေကအတန်နဲ့မှတ်တမ်းတင်ခရိယာကိုတော့ပြန်ရှာလို့မရသေးပါဘူးအင်ဒိုနီးရှားနိုင်ငံတည်ယူပို့ဆောင်ရေးဘေကင်းလုံခြုံမှုဆိုင်ရာကော်မတီနဲ့အတူစုံစမ်းစစ်ဆေးနေသူတွေကတော့ဘောင်းကုမ္ပဏီရဲ့လင်းအမျိုးအစားတည်းဟာအမြင့်ပိုင်းမှာပြန်တန်းတဲ့အခါလင်းကိုယ်တွေကအာယုန်ကန်တိုက်တာတဲ့ခရီးရီကအချက်လက်အမှားတွေပြဖို့ရာကနေလင်းကိုဆက်တက်လို့မရတဲ့အခြေအနေမျိုးနဲ့ကြုံခဲ့ရတာဖြစ်နေတယ်ဆိုတော့အယူအဆကိုစုံစမ်းစစ်ဆေးနေကြပါတယ်။လင်းပြစ်ချမှုပြစ်ခဲ့ပြီးတဲ့နောက်မှာပဲအစ်မြင့်ထားတဲ့ဘောင်း737 MAX 8လေယာဉ်တွေမှာအလိုလျောက်စနစ်တည်းတပ်ဆင်ထားတာကိုကြိုတင်အသိပေးထားပြောဆိုတာမျိုးမရှိဘူးလို့လည်းလင်းမှုတွေကစောကတည်းပြောဆိုနေကြပါတယ်ပြစ်ချသွားတဲ့လေရင်ဟာနောက်ဆုံးခီးစဉ်မတန်ခင်တည့်ရက်မှာလဲဘာလီပန်းဖြေကျွန်းကနေဂျကာတာမြို့တော်ကိုပြန်တန်းစင်မှာအလားတူပြဿနာမျိုးနဲ့ကြုံခဲ့ရပူပါတယ်လေရင်ဟာပြန်တန်းမှုမတင့်တော်တဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေကအခုပြစ်ချမှုပြစ်ခဲ့ပြီးရနောက်မှာပဲသတိပေးပြောဆိုထားကြပါတယ်
ကလင်းငယ်ရိကြိုက်ကြတဲ့နာမည်ကြီး SpongeBob SquarePants ကတုံးစလန်တွေကိုဖန်နေခဲ့သူ Stephen Hillberg ဟာအာယုံကြောတွေအာနေပြီးခန္ဓာကိုယ်လှုပ်ရှားမှုတွေဆုပ်ယုပ်တဲ့ Lou Gehrig လို့ခေါ်တဲ့ယောဂါနဲ့ Los Angeles မြို့မှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာအသက်59နှစ်ပဲရှိပါသေးတယ်။ Hillberg ဟာကျောင်းဆရာလုပ်ခဲ့ဖို့ပြီးသူဝါသနာပါတဲ့အနဝါစီဘွားဗေဒအနည်းပညာကိုအသုံးပြုပြီးတော့ Bikini Bottom လို့နာမည်ပေးထားတဲ့ထူးဆန်းတဲ့မြောက်ကဘာဇလန်တစ်ပုဒ်ကိုဖန်တီးခဲ့ပါတယ်။ဒီမြောက်ကဘာမှာတော့ကလေးဆာမီအဖြစ်ကင်းတဲ့အဝါရောင်ပကန်းဆေးဖော်ရုံပုံစံရှိပြီးပေါင်းမီတိုနဲ့နက်တိုင်ဝတ်ထားတဲ့ SpongeBob ဆိုတဲ့အဓိကဇာတ်ကောင်ကိုဖန်တီးထားတာပါ။နိုင်ငံပေါင်း60ကျော်မှာပြသတဲ့ Hillenburg ရဲ့ဒီ SpongeBob ကာတွန်းဇာတ်လမ်းတွေကိုတော့ရုပ်ရှင်အဖြစ်နဲ့ရောနာမည်ကြီး Broadway ပြဿတွေမှာဖျော်ဖြေနေတာဖြစ်ပါတယ်။
ပုဒ်ဟူးနေ့ညနေပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။အခုလ25ရက်ကတနင်္သာရီတိုင်းဒဝဲကမ်းရိုးတန်းမှာရိုဟင်ဂျာမွတ်စလင်60ကျော်လိုက်ပါလာတဲ့ဆက်လီတစ်စင်းကိုတွေ့ရှိခဲ့လို့စစ်ဆေးမေးမြန်းပြီးတဲ့နောက်နေရက်ကိုပြန်ပို့လိုက်တယ်လို့အာဏာပိုင်တွေကပြောပါရယ်။ဒီကြောင်းပြေဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါရယ်ရှင်။
ပြည်ကတဲ့တနင်္ဂနွေနေ့ကတရင်းလိုက်တိုင်းတဝဲကမ်းရိုးတန်းလောင်းလုံမျိုးနဲ့လောင်းလုံပုံကျွန်းနဲ့မမကန်ကျွန်းကြမှာတပ်မတော်ရေကဖမ်းဆီးမိပြီးထင်းထင်းထားတဲ့ဆက်လီဘော်ကအမျိုးသား28ဦးအမျိုးသမီး33ဦးနဲ့ကလေး32ဦးတို့ကိုသူတို့နေရက်ကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။ဖမ်းဆီးရမိပြီးလောင်းလုံမျိုးနဲ့ဆန်လန်ကမ်းကြီးမှာထင်းထင်းထားပြီးစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။နောက်နေ့မှာတပ်မတော်ရေနဲ့သူတို့မူလနေထိုင်ရာနေရာတွေကိုပြန်လည်ပို့ဆောင်ပေးလိုက်တာဖြစ်ပါတယ်။ပြန်လည်ပို့ဆောင်ပေးတဲ့အခြေအနေနဲ့ပတ်သက်လို့တနင်္ဂနွေတိုင်းဒေသကြီးဒုတိယရေမှူးစေဝင်ကအခုလိုပြောပါတယ
်။ပိုလန်ကြီးပြပိုလန်ကြီးညာကိုနားရေမင်းညာကိုနားရေခွဲမှာစီစားနှံ့နေတော့ရက်ခိုင်ကိုမူရင်းဒေသပြပို့တော့စစ်တေဘောနဲ့ဆက်ကားပါပြီခင်ဗျာ။စစ်တေဘောစစ်တေဘော
သူတို့ဟာရခိုင်ပြည်နယ်စစ်တွေမျိုးတဲချောင်းဓားပိုင်စားတဲ့ကြီးရွာအနီးအနားမှာနေထိုင်သူတွေဖြစ်ကြပါတယ်။စစ်ဆေးချိန်မှာတော့သူတို့ဟာရခိုင်ပြည်နယ်မှာနေထိုင်တဲ့အထောက်အထားတွေမပြတ်နိုင်ပဲစာရွက်စာတမ်းတွေဟာစခန်းတွေမှာကျန်ခဲ့တယ်လို့ပြောပါတယ်။သူတို့ကိုတော့မူလနေထိုင်ရာနေရာတွေကိုပြန်လည်ပို့ဆောင်ပြီးလမ်းခီးတစ်လျှောက်စားစာတွေစီစဉ်ပေးလိုက်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနပြည်တော်စုတူဝန်ကြီးဦးစိုးအောင်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကတော့ဒီပူပေါင်းဆောင်ရွက်တယ်လေ။သူကလည်းသူဟိုဒီခံပြီးနေဘက်ကိုပြန်ပို့ခဲ့ခါကြလို့ရှိရင်လမ်းမစားဖို့တောက်ဖို့လို့အဲ့ဒါတွေအတွက်ကိုကျွန်တော်တို့ဘက်ကနေပြီးတော့မှကြက်ခံပြီးလိုက်တာပေါ့။ဆောင်ရွက်ပြီလား။သူတို့ဒီနေရာတွေပဲပြန်သွားမှာပေါ့။သူလာခဲ့တဲ့ပြီးခဲ့တဲ့ကျွန်တော်တို့အဖွဲ့တွေဆိုပဲလေပြီးခဲ့တဲ့အဖွဲ့တွေတို့က16ရက်တော့အစီအစဉ်တိုင်းပဲသွားမှာပဲနော်
ဒီလ16ရက်မှာရန်ကုန်တိုင်းဒေသကြီးကြောက်တမ်းမြို့နယ်တန်တဲကျွော်မှာလှေကြီးပြေးဒုက္ခသည်16ဦးကိုတွေ့ရှိခဲ့ပြီးသူတို့ကိုလည်းနေရက်ကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်သူတို့ဟာရခိုင်ပြည်နယ်ကနေမလေးရှားကိုထွက်ခွာဖို့အခကြေးငွေပေးပြီးသွားနေရတာပါဇက်တိုက်ဆိုသူတို့လှေစီးပြေးဒုက္ခသည်တွေတွေ့ရှိရတဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဌာနဒုဝန်ကြီးဦးစိုးအောင်က
သူတို့တွေအခုပြီးခဲ့တဲ့တစ်ခေါက်နဲ့ဒီလိုပဲသွားကြတယ်ဒါသူတို့ဒီအနေနဲ့ကတခြားနိုင်ငံမှာသွားရောက်ပြီးတော့မှတတိယနိုင်ငံမှာသွားပြီးတော့မှအလုပ်ကိုင်ရရှိဖို့လို့ပါလို့ဒါသွားတဲ့သဘောမျိုးပေါ့အဲ့လိုမျိုးပုံစံမျိုးနဲ့သူတို့ကိုယ်တိုင်လည်းအဲ့လိုပြောတယ်လေမလေးရှားပြတ်သွားမယ်လို့စသဖြင့်ပေါ့ဟုတ်တယ်မလားအဲ့တော့အဲ့ဒီတက္ကသိုလ်အလုပ်ကိုင်ဖွင့်လန်းနေရရှိနိုင်မှုသွားတာဖြစ်မှာပေါ့ဟုတ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကရခိုင်ပြည်နယ်အလဲပိုင်းကရိုဟင်ဂျာတွေဟာ ပင်လပင်လယ်ကိုဖျက်ပြီးထွက်ခွာဖို့ကြိုးပမ်းတာများပြားလာတယ်လို့နိုဝင်ဘာ26ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေကြောင့်အင်းကြီးပင်လယ်တိနိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိန်းနဲ့ချီရရိုင်ဂျာတွေကပထမအတုပ်ဖြစ်ပြန်လည်လက်ခံဖို့ဒီလာထဲမှာစီစဉ်ထားပေမဲ့အစီအစဉ်ပြတ်ခဲ့ပြီးနောက်မှာပဲနောက်ထပ်နေရဲစွန့်ခွာထွက်ပြေးဖို့ကြိုးပမ်းမှုတွေသတင်းထွက်ပေါ်နေတာပါ။ဒုက္ခတွေနေရပြန်ဖို့အစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးတဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်းကထောက်ပြနေကြတာပါမြန်မာအစိုးရကတော့ရိညာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်မခံထားပေမဲ့ဒုက္ခတွေနေရပြန်ဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအဆင်သင့်ပြင်ဆင်ထားကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ
ကိုထဲအောင်ခန့်တဲ့ရင်ပြပို့ထားတာပါအခုတစ်ဆက်သေးမှာပဲရိုဟင်ဂျာတိမ်းနဲ့ချီထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုဖြစ်ခဲ့တဲ့ဒေသတချို့ကိုရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်တိမ်းနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးခြင်းပါတယ်ဒီကနေ့မှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံတကာနောက်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတိမ်းရှောင်သူတွေကိုပြန်လည်လက်ခံမဲ့တောင်ပြူလက်ဝဲလက်ခံရေးစခန်းကိုတွားရောက်ခဲ့တယ်လို့နှစ်နိုင်ငံနယ်စပ်မြန်မာတိမ်းရှောင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမေးမြန်းခဲ့ပါတယ်ဒါပြင်မွတ်စလင်တွေရဲ့တိုလာတိုလူရခိုင်ဒေသခံတွေရဲ့မင်းကြီးကြီးရွာတွေကိုရွှေ့ပြောင်းဖို့လုပ်နေတာတွေကိုလည်းတွေ့ခဲ့ရပါတယ်။ပဋိပက္ခတွေဖြစ်ခဲ့တဲ့မောင်းတော်ဒေသတွေကကိုယ်တိုင်မြင်တွေ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမတ်သိငီထိုက်ကဆက်သွယ်မေးမြန်းတာမှာကိုကျော်ကျော်သိန်းကအခုလိုစပြီးပြောပါတယ်
။ကျွန်တော်ဝင်လာတဲ့ဒီကိုဒီလိုမှုကြည့်ကြရလာဝကကနေပြီးတော့ဟလာကိုကြီးချက်လက်တွေတိုက်ပြီးတော့စစ်ဆေးနေရထားတဲ့ချက်လက်တွေနဲ့သူတို့ပြောတဲ့ချက်လက်တွေနဲ့တခါ NVC card လို့ပို့လုပ်ငန်းစဉ်ပေါ်ရတဲ့အစီအစဉ်ကိုသူတို့လုပ်မယ်အဲနောက်ဆုံးအဆင့်ကတော့သူတို့ EID လို့ခေါ်တဲ့ electronic ID ပေါ့နော်ကျွန်တော်တို့နောက်ပိုင်းမှာတနင်္ဂနွေကိုဒီ smart car လို့ခေါ်တဲ့ electronic နဲ့လုပ်တဲ့ကပ်ပြားအဲ့ဒီကပ်ပြားလို့ကိုအဆင့်အဲ့ဒီအဆင့်အတွက်သူတို့ကို electronic နီးနဲ့ချက်လက်တွေကိုတန်းတင်တဲ့အဆင့်အဲ့ဒါဒီအဆင့်ဆင့်လုပ်ပါမယ်ပြီးတဲ့အခါကျရင်ဒီလူကေတန်ပေါ့လူမှုလူမှုနိုင်ငံကြေးနဲ့ပြည်နယ်နေရာဇာတ်ရိုက်ဝန်ကြီးဌာနကဒီတက်မှတ်ပစ္စည်းလေးမျိုးဖြစ်တဲ့ယောက်ျားမိန်းမလုံကြီး T-shirt ဆောင်းကပ်ပြားကိအဲ့ဒါတွေပြီးပါမယ်ပြီးတဲ့ခါကျတော့သူတို့ကိုနားမီဆောင်ဒီမှာသူတို့ကိုနေရာချထားပါမယ်နားမီဆောင်ဒီမှာအနည်းဆုံးတညအများဆုံးနှစ်ညထားဖို့သူခံမှတ်ပါတယ်နားမီဆောင်ဒီကအခန်း၅ခန်းရှိတစ်ဆောင်ကိုအခန်း၅ခန်းရှိပြီးတော့တစ်ခန်းမှာလူ60ဆက်ပါတယ်အဲ့တော့သူကလူ480လောက်ဆက်တယ်လို့သူတို့ခံမှတ်ပါတယ်အဓိကနေပြီးတော့သူတို့ကအများဆုံးနှစ်ညပြီးတဲ့နောက်မှာတရက်ကိုလူ1500နှုန်းနဲ့ဖြတ်ဖူးခေါင်ဂျာစကန်ကိုပို့ဖို့သူတို့စီစဉ်ထားတာဖြစ်ပါတယ်အဲ့ဒီစီစဉ်ထားတာတွေတင်ထားတာတွေအဲ့ဒါအကုန်လုံးကိုကျွန်တော်တို့တွေ့ခဲ့ရပါတယ်ဆိုတော့လက်ရှိအဲ့ဒီလူတွေကစာဖိုးကောင်စခန်းရောက်ပြီးတဲ့အခါကျရင်စာဖိုးကောင်စခန်းမှာအဲတလတန်ကြီးနှစ်လတန်ကြီးနေပြီးတဲ့နောက်ဟလာသူတို့နေတဲ့အိမ်တွေကို cash for work လို့လူချင်းအပြင်ဝင်ရစီတဲ့နီးလန်းတဲ့အိမ်တွေကိုဆောက်အဲ့ဒီလူဆောက်ဖို့အတွက်ကြာထားတဲ့ရှင်ဟွာပေါ့နော်နေရပေါ့အဲ့ဒါတော့မောင်းတော်မှာ32နေရရှိပါတယ်တဲ့အဲ့ဒါကမောင်းတော်နောက်ပိုင်းမှာ23နေရတောင်ပိုင်းမှာ10နေရဦးတီတော်မှာ17နေရစုစုပေါင်း40ရွာကြာထားတယ်လို့ပြောပါတယ်အဲ့ဒါကတောင်ပြူလက်ဝဲပုံနဲ့ကနေဝင်လာမဲ့ဒုက္ခတွေတဲ့စီစဉ်ထားတဲ့စီစဉ်မှာဂျီလန်းကနေဝင်လာမဲ့လူတွေတက်ကတော့ငခုရကျန်တဲ့ခိုင်စကန်ရှိပါတယ်အဲ့ဒီကိုတော့ကျွန်တော်တို့မရောက်ပါဘူးခင်ဗျ
နှစ်နိုင်ငံနေဆက်မြင်းမှာနေနေကြတဲ့ဒုက္ခသည်တွေနဲ့လည်းစကားပြောခွင့်ရခဲ့တယ်အဲ့ဒီနေရာလည်းရောက်ခဲ့တယ်ဆိုတော့ဟိုဘက်မှာနေနေကြတဲ့ဒုက္ခသည်တွေအခြေအနေလည်းပြောပြပေးပါဦးရှင
်ဟုတ်ကဲ့ပါကျွန်တော်တို့ကတော့ဒီလိုမြန်မာနိုင်ငံဆန်စီယိုရဲ့ဒီလိုမြန်မာနိုင်ငံတကြံသူတို့ကဆန်စီယိုရဲ့ဟိုဘက်ခြံကနေပြီးတော့ကျွန်တော်တို့တရင်းသမားတွေရောက်သွားတဲ့အချိန်မှာအဲ့ဒီကိုသူ့ဝေးပြီးတော့တောက်လာကြပါတယ်အများကြီးတော့ဟလာကလေးတွေအသက်ရွယ်တဲ့ငယ်ရွယ်တဲ့လူငယ်တွေလူလက်ပိုင်းတွေလူကြီးတော်မှတော်တော်လေးနေပါတယ်အမျိုးသားတွေကြီးပဲကျွန်တော်တို့တွေ့ခဲ့ရပါတယ်ဆိုတော့အဲ့ဒီကျွန်တော်တို့ရောက်သွားပြီးတော့ကျွန်တော်တို့ဓာတ်ပုံရိုက်ဗီဒီယိုဓာတ်ပုံလေးလို့လုပ်နေတဲ့အချိန်မှာသူတို့စကိုင်းရဲ့ခေါင်းဆောင်လို့ပြောလို့ရတဲ့ပရင်းမီဒီယာတွေကအများဆုံးပါနေတဲ့ဒီဒီလ်မိုဟာမက်ဆိုတဲ့ပုဂ္ဂိုလ်သူရောက်လာပါတယ်အဲ့ဒီပုဂ္ဂိုလ်ကကျွန်တော်တို့မေးမြန်းတာတွေကိုတိုင်ခံပြီးတော့ဖြေကြားပေးပါတယ်ဆိုတော့ချုပ်ရရင်တော့အဲ့ဒီမေးမြန်းကြတဲ့အပြန်အလှန်မေးမြန်းကြတဲ့အထက်မှာနောက်ဆုံးချက်ချုပ်ရရင်တော့သူတို့အနေနဲ့ကဒီဘက်ကိုပြန်လာဖို့တဲ့သူတို့အခုချိန်ထိစိတ်ကြုံကြည်မှုရှိသေးဘူးအဓိကစိတ်ကြုံကြည်မှုမရှိတဲ့အချက်၃ချက်သူတို့ရဲ့စိုးရင်ချက်အချက်၃ချက်ပြောပါမယ်အဲ့ဒါကတော့သူတို့အတွက်လုံလုံလေးအာမခံချက်ပေးရမယ်ဒုတိယချက်ကသူတို့ဒီ MVC cut process ကိုလုပ်ငန်းရှင်ကသူတို့လုံးဝလက်မခံပါဘူးသူတို့ရဲ့အပြောကသူတို့ကဒီဘက်နိုင်ငံထဲမှာမွေးတယ်ဒီဘက်နိုင်ငံထဲမှာကြီးတယ်သူတို့မှာ၃ကောက်ချိုးကတ်လို့နိုင်ငံတော်ပြည်နှက်ပြတ်ကြရရှိရဲအဲ့ဒါကြောင့်သူတို့ကနိုင်ငံသားဖြစ်ပြီးသားဖြစ်တဲ့အတွက်နိုင်ငံသားပြန်လျှောက်ထားတဲ့လုပ်ငန်းရှင်ကသူတို့လုံးဝမလုပ်နိုင်ဘူးလုံးဝလက်မခံနိုင်ဘူးလို့သူတို့ပြောပါတယ်နောက်တစ်ချက်ကသူတို့ရဲ့အခွင့်အရေးတွေကိုအပြည့်အဝအတိမတ်ပြုရမယ်ဆိုတဲ့အချက်ကိုပြောပါတယ်အဲ့ဒီ၃ချက်ကလက်ရှိအခြေအနေမှာအမှားကံတွေမရှိတဲ့အတွက်သူတို့အနေနဲ့ပြန်လာဖို့လုံးဝမစဉ်းစားဘူးလို့ပြောပါတယ်ဒါပေမဲ့သူတို့ပြန်လာချင်တာမဟုတ်ပါဘူးပြန်လာကြတယ်လို့ပြောပါတယ်ဟာလာသူတို့အခုနေရတဲ့နေရာမှာဘောအာမခံကြလည်းမရှိဘူးလုံခြုံမှုလည်းမရှိဘူးရှားရီတောက်ရီနေရီထိုင်ရီကျမ်းမာရီစသဖြင့်ရင်ဆက်ဆက်ရမှာလေကဲကဲရှိတယ်အဲ့ဒီအတွေ့သူတို့အနေနဲ့သူတို့ရဲ့မူရင်းနေရာတွေကိုပြန်လာကြတယ်ဒါပေမဲ့လည်းဒီကုနာပြောခဲ့တဲ့အချက်၃ချက်ရှိပြီဆိုတဲ့အာမခံချက်သူတို့မတွေ့ရသေးကြအောင်သူတို့ပြန်လာကြနေဘူးလို့အဲ့လိုပြောပါတယ်ခင်ဗျာ
မင်းကြီးကြေးရွာစ်လည်းကိုကျော်သိန်းတို့ခီးစင်မှာရောက်တယ်လို့ပြောပါတယ်အဲ့ဒီကြေးရွာအကြောင်းလည်းပြောပါအောင်ရှင်
Okay, Mimi Jiwa Digaro, then the same with our Gomare, to go as you know, Mimi Jiwa Shibare, who lets you Mimi Jiwa Digani Dio. Don't make Powens in a weed in Yaman, Mimi Jiwa, Hong Shibare, Jiwa, me be my CEO, ကျောင်းရှိတာလို့အဲ့လိုမျိုးကျွန်တော်ပြောပါတယ်ဒီစကန်ရဲ့ကြည့်ရအုပ်ချုပ်ရေးမှုပေါ့နော်ကြည့်ရအုပ်ချုပ်မှုကအဲ့လိုပြောပါတယ်ဒီမင်းကြီးကျွာဟောင်းတော့ကဒီကျွန်တော်တို့မွတ်စလင်ဘက်ကနေတခိုင်တခိုင်ဆိုပြီးရှိပါတယ်မွတ်စလင်ဘက်ကနေကတူလာတူဒီလို့ခေါ်ပါတယ်ရခိုင်အင်းနဲ့တော့မင်းကြီးပေါ့လေအဲ့လိုပေးထားတာပါဒီတူလာတူဒီဆိုတဲ့အမိကနိုင်ငံတကာဒရင်ကြီးဓာတ်တွေမှာအင်းဒီ ုံးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတယ်ဆိုတဲ့အခြေအနေအကြီးတစ်ခုဖြစ်ထားဘူးတာကြောင့်တနည်းအားဖြင့်ပြောရအောင်အဲ့ဒီကမှာအစုအစုံနဲ့တက်တဲ့အကြောင်းရှိရဲဆိုပြီးတော့အဲ့လိုမျိုးပြောဆိုကြတာရှိပါတယ်ကျွန်တော်တို့နိုင်ငံတော်ကတီးခြားအတည်ပြုနေတာမရှိပါဘူးအရင်ကအဲ့ဒီရွာဟောင်းကိုနိုင်ငံတကာသတင်းမီဒီယာတွေမကြခဏသွားကြပါတယ်အကြီးအကျယ်လေနိုင်ငံတကာသတင်းမီဒီယာတွေကပါဝါပါတယ်
ခုမင်းကြီးကြေးရွာဒစ်ပြောင်းတာကတိတ်မကြသေးဘူးပေါ့နော်
မကြသေးတဲ့ကျင်ကျွန်တော်ကအခုတွေ့ရတာကတချို့ဟာတွေကစောက်ဆဲပါခင်ဗျာကျွန်တော်ချွေးမှုကတော့တချို့နေနေပြီလို့ပြောတယ်တချို့ကတော့ပြောင်းမလာသေးဘူးတောင်းဖို့လုပ်နေတယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်လူအများကြီးမတွေ့ခဲ့ရပါဘူးမင်းကြီးကမင်းကြီးကြေးရွာတက်မှာအတော်ဦးတွေကတော့ပြောရမယ်ဆိုတော့အတော်လေးခံခံကန့်ကန့်နဲ့အတော်လေးကောင်းကောင်းမွန်မွန်စောက်ထားတဲ့ပုံမျိုးရှိပါတယ်တိုးတော့လုံးလုံးကြီးအပြည့်အဝလေပတ်နေတဲ့ကြေးရွာတစ်ခုအနေအထားမျိုးတော့မတွေ့ခဲ့ရပါဘူ
းမသိငီထိုင်ဆက်သွယ်မေးမြန်းထားတာပါအခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်သောရရှင်များရှင်မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတီနေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရပ်ဖက်လူခွေရေးဆိုင်ရာအစင်ကန်စာကဖော်ပြပါတယ်မြန်မာနိုင်ငံမှာအရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်သလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဒရက်လီလိုက်စီစဉ်ကကြိုဆိုပါရစေ။
စနေနေ့တဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အချိန်မီဆက်သွယ်ကြပါဦးလို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American သမ္မတ Donald Trump နဲ့တရုတ်သမ္မတဆီချင်းပိန်တို့ဟာ Argentina နိုင်ငံ Buenos Aires မြို့မှာဒီသတင်းပတ်ထဲကျင်းပမဲ့ G20 ဆက်မှုထိပ်သီးညီလာခံကိုတက်ရောက်တဲ့အခါကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်လို့ညီလာခံပြင်ပမှာတရားတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။American အမျိုးသားစီးပွားရေးကောင်စီအကြီးအကဲကတော့ American တရုတ်ကြားကုန်သွယ်ရေးနဲ့ပတ်သက်လို့အပြန်အလှန်တိုက်ခိုက်နေကြတဲ့ပြဿနာကိုခေါင်းဆောင်နှစ်ဦးဆွေးနွေးပွဲကနေပြေလည်အောင်ညှိနှိုင်းဖို့အလားအလာကောင်းတယ်လို့ဆိုပါရယ် VOA အင်ဖြူတော်သတင်းတောက် Pasti Wida Kuswara ကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။ Argentina နိုင်ငံ Buenos Aires မြို့မှာဒီသတင်းပတ်ကုန်ကြရင်ကျင်းပမယ် G20 ဆက်မှုထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာထိပ်တန်းဆက်မှုနိုင်ငံ20ကခေါင်းဆောင်တွေပြင်ဆင်နေကြပါပြီ။ကုန်သွယ်ကုန်နဲ့ပတ်သက်လို့အပြန်အလှန်ထိုးနှက်တိုက်ခိုက်နေကြစေဖြစ်တဲ့အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ယောက်ကတော့ဒီထိပ်သီးညီလာခံမှာအထူးအာရုံစိုက်ခံရဖွယ်ရှိပါတယ်။သမ္မတ Trump နဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာ G20 ဆက်မှုထိပ်သီးညီလာခံတက်ရောက်ရင်းညီလာခံပြင်ပမှာတရားတွေ့ဆုံကြဖို့ရှိပါတယ်။သမ္မတ Trump အနေနဲ့တရုတ်နဲ့ဆွေးနွေးညှိနှိုင်းဖို့တကားဖွင့်ထားပေမဲ့လို့သတိထားစရာအချက်တချို့ရှိနေတယ်လို့အင်ဗျူရောစီးပွားရေးအကြံပေးပုဂ္ဂိုလ် Larry Kudlow ကပြောပါတယ်
။ Issues of intellectual property theft must be solved.Forced technology transfers must be solved. ညာနာကြည့်ပြီးပိုင်ဆိုင်မှုခိုးယူတာတွေ၊နည်းပညာတွေကိုမတရားလွှဲပြောင်းယူနေတာတွေ၊သိတာထင်ရှားတဲ့အခွန်တွေ၊အခွန်မဲ့ဟန်ဒါတွေနဲ့ပိုင်ဆိုင်မှုပြဿနာတွေစတာတွေကိုပြေလည်အောင်မဖြစ်မနေဖြေရှင်းရမှာဖြစ်ပါတယ်
တကယ်လို့ညှိနှိုင်းလို့မရခဲ့ဘူးဆိုရင်တော့တရုတ်သွင်းကုန်တွေအပေါ်ဒေါ်လာဘီလီယံ200အခွန်စည်းကြမဲ့အပြင်နောက်ထပ်ဒေါ်လာဘီလီယံ269တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်မှာလည်းအခွန်တိုးပြီးစည်းကြဖို့အင်ဗျူရိုအနေနဲ့စဉ်းစားမှာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဝင်းစတန်လော့ဒ်ရဲ့အမြင်ကတော့
President Trump is correct to try to correct the economic inequities, although I think the tariffs
စီးပွားရေးမှာမျှမတတဲ့ဖက်ဆောင်နေဖြစ်နေတာကိုတက်မအောင်ပြင်ဖို့သမ္မတ Trump ကြိုးစားနေတာမှန်တယ်လို့ပြောလို့ရပါမယ်။အခုနဲ့စီးကြတာကတော့မှားရွံ့တဲ့နီလန်းလို့ကျွန်တော်ယူဆပါတယ်။နည်းပညာတွေကိုမတရားလွှဲပြောင်းယူနေတာတွေညာနာပစ္စည်းပိုင်ဆိုင်မှုခိုးယူတာတွေနဲ့တရုတ်ကုမ္ပဏီတွေကိုအားဖြည့်ပံ့ပိုးနေတာတွေစတဲ့အချက်လက်တွေကိုရေးယူဖို့နဲ့ပတ်သက်ပြီးတော့သူမကြခင်ကလေးထားပြောဆိုခဲ့တာမျိုးဆိုရင်တော့ပိုကောင်းတာပေါ့ဗျာ
။ချိန်နဲ့မှာပဲတရုတ်စီးပွားရေးရာကုသရေးဝန်ကြီးဒုဝန်ကြီးဝင်းရှူဝင်းကလည်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကနေကမ္ဘာစီးပွားရေးကိုတစစီပြိုကွဲသွားနိုင်တယ်လို့သတိပေးလိုက်ပါတယ်
။ဆိုတော့ in such international trade and investment we have
under the circumstances
ကကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအကြီးအကျယ်ခက်ခဲတွေ့နေချိန်မှာ G20 ထိပ်သီးတွေအနေနဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကိုအကာအကွယ်ပေးတဲ့ဝါဒနဲ့ပတ်သက်ပြီးဆွေးနွေးကြဖို့လည်းတာဝန်ရှိပါတယ်။တနင်္ဂနွေနေ့ထင်ရှားဆိုင်တဲ့ဝါဒနဲ့ကုန်သွယ်ရေးမှာကိုကျိုးစည်းဝါးကာကွယ်တဲ့ဝါဒကိုလည်းလက်မခံဘူးဆန့်ကျင်တယ်ဆိုတဲ့လက္ခဏာကိုပြပြသားသားပြသဖို့လည်းလိုပါတယ်
။ကုန်သွယ်ရေးတင်းမာမှုတွေဖြေလျှော့နိုင်ရင်တော့ကမ္ဘာတဝန်းဗန္ဒာရေးဈေးကွက်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတာတွေကိုလည်းရော့ပါစေမှာဖြစ်ပါတယ်။ရင်းနှီးမြှုပ်နှံသူတွေကတော့နှစ်ဖက်စလုံးအနေနဲ့ကုန်သွယ်ရေးမှာသဘောထားကွဲလွဲချက်တွေကိုညှိနှိုင်းဖို့လိုလိုလားလားရှိရလားဆိုတဲ့လက္ခဏာကိုစောင့်ကြည့်နေကြပါတယ်။အမေရိကန်နဲ့တရုတ်ကြားသဘောထားတင်းမာမှုတွေကြောင့်နိုဝင်ဘာလလယ်မှာကျင်းပခဲ့တဲ့ APEC ခေါ်အာရှနဲ့ပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံမှာပူးတွဲကြေညာချက်မထုတ်ပြန်နိုင်ခဲ့ပါဘူး။အခု G20 ဆက်မှုထိပ်သီးညီလာခံမှာလည်းညှိနှိုင်းလို့ပြည်လဲမှုရမလား။ဒါမှမဟုတ်နောက်ထပ်ဖြစ်ထွန်းမှုတစုံတရာမရဘဲကုန်သွယ်ရေးစစ်ပွဲဆက်လက်ဆင်နွှဲကြမလားဆိုတာကိုတကမ္ဘာလုံးကစောင့်ကြည့်နေကြကြောင်းပါရှင်
။ဒေါက်ခင်ဆွေးဝင်းပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV Season တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချက်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင
်။ရရှိနိုင်ငံမှာဖြစ်သွင်းထားတဲ့ Crimea ကျွန်းဆက်မှာလေကြောင်းရံကာကွယ်ရေးစနစ်အတွက်နောက်ထပ်မစ်ဆိုင်းလုံးတွေထပ်မံပို့ဆောင်သွားမှာဖြစ်တဲ့အကြောင်းရုရှားစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။ပင်လယ်နက်ဒေသမှာယူကရိန်းသင်္ဘော30နဲ့သင်္ဘောသားတွေကိုတင်းနှင်းနေနေကရုရှားတပ်ဖွဲ့တွေထိန်းသိမ်းလိုက်ပြီးတဲ့နောက်အခြေတင်ပြဿနာပေါ်နေမှာပဲရုရှားရဲ့ကြီးညာချက်ထွက်ပေါ်လာတာပါ။ရုရှားရဲ့ထူးဆန်းစစ်ဆေးမှုရောဘတ်မူလာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမဖယ်ရှားနိုင်အောင်တားမြစ်မဲ့ဥပဒေမူကြမ်းကိုကန့်ကွက်ကောင်းကန့်ကွက်မဲ့အကြောင်းထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကပြောလိုက်ပါတယ်။ဒါပေမဲ့လည်းတာဝန်ကအနားယူရောမဲ့ Republican ထက်လွတ်တော်မှ Jeff Flake ကတော့လွတ်တော်ဥက္ကဋ္ဌကခွင့်မပြုရင်သမ္မတကဆွေးပြထားတဲ့တရားသူကြီးကိုလည်းတားမြစ်သွားမယ်အကြောင်းချိန်ချောက်ထားပါတယ်။ American ပြည်အောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mississippi ရဲ့ထက်လွတ်တော်မှနေရာအတွက်တကြောပြန်ရှင်ပြန်ရမှာ Republican Party ကိုလည်း Cindy Herbert Smith ကအနိုင်ရသွားပါတယ်။မဲအလုံးရဲ့54ရာခိုင်နှုန်းနဲ့ Democrat ကိုလည်းဖြစ်တဲ့ Mike SP ကိုအင်္ဂါနေ့တုန်းကပဲအနိုင်ရရှိသွားတာဖြစ်ပါတယ်။နီကာရောဂါနိုင်ငံမှာဆန္ဒပြသူတွေကိုထိခိုက်တိုက်ချေတဲ့အထိနှိမ်နှင်းမှုတွေနဲ့ဆက်နွယ်တယ်ဆိုပြီးသမ္မတကရော်လည်းဖြစ်ဒုတိယသမ္မတလည်းဖြစ်တဲ့ Rosario Murillo အပေါ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။ဆန္ဒပြသူတွေကိုသူထွက်တမ်းရုံနှိမ်နှင်းမှုတွေအပြစ်မဲ့နီကာရောဂါပြည်သူရာနဲ့ချီတိုက်ချေပြီးတိုက်ပွဲစီးပွားရေးကိုဖျက်ဆီးခဲ့တဲ့အချင်းပြေချစားမှုတွေအတွက်သမ္မတဒန်နီယယ်အော်တဲကအစိုးရမှာတာဝန်ရှိတယ်လို့အမေရိကန်ပြည်တော်စုကယုံကြည်ထားတဲ့အကြောင်းလဲဗန်နိုင်းဝန်ကြီးစတီဗ်မနူချင်ကမနေ့ကတန်ခတ်မှုတွေကိုကြေညာရမှာပြောဆိုခဲ့တာပါ။နီကာရောဂါသမ္မတရဲ့အမျိုးသားလွန်ကြိုးရေးအကြံပေးနက်စတာမွန်ကာရာကိုလည်းအမေရိကန်ကပိတ်ဆို့တန်ခတ်မှုခံတဲ့ဆေးမှာထည့်သွင်းထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်သိငီထိုက်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆက်မြက်နာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
။